ရာထူးကနားယူတော်မယ့်ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာဒေးရဲ့သမီးဖြစ်သူဆာရာဒူတာဒေးဟာ2022ခုနှစ်ရွေးကောက်ပွဲမှာဒုသမ္မတလောင်းပြုဝင်ရောက်ရှင်ပြိုင်မယ်လို့အစိုးရရွေးကောက်ပွဲကော်မရှင်ကဒီနေ့ပြောတဲ့အကြောင်း AFP သတင်းတပုတ်မှာရေးထားပါတယ်။သူရွေးကောက်ပွဲဝင်မဲ့အပေါ်လာတော်ကြာခံမှန်းချက်တွေထွက်ခဲ့ပြီးတဲ့နောက်တရားဝင်ကြေညာချက်ထွက်လာတာပါ။သမီးဖြစ်သူဒူတာဒေးဟာနိုင်ငံရဲ့ဒုတိယအမြင့်ဆုံးရာထူးတာဝန်အတွက်ရွေးကောက်ပွဲဝင်မယ်လို့ရွေးကောက်ပွဲကော်မရှင်ကသူ့ရဲ့ Facebook မှာကြေညာပါတယ်။မျိုးတော်ဝန်အင်ဒေးဆာရာဒူတာဒေးဟာဒုတိယသမ္မတနေရာအတွက်လာခက် CMD ပါတီကိုကိုယ်စားပြုပြီးဝင်ရောက်ရှင်ပြိုင်မယ့်အကြောင်းသူ့ကိုယ်စားလှယ်ကနေတဆင့်ကိုယ်စားလှယ်လောင်းလျှောက်လွှာတင်သွင်းထားပါတယ်လို့သူ့ရဲ့ပြောခွင့်ရခရစ်စတီနာဂါစီယာဖရက်စကိုကလည်း Facebook မှာရေးထားပါတယ်။ရှင်းနှစ်မေလမှာကျင်းပမယ့်ရွေးကောက်ပွဲအတွက်အမည်စင်းတင်သွင်းရမယ့်နောက်ဆုံးရက်ဖြစ်တဲ့နိုဝင်ဘာလ15ရက်မတိုင်ခင်လေးမှာပဲသမီးဒူတာဒေးရွေးကောက်ပွဲဝင်မယ့်ဆုံးဖြတ်ချက်ထွက်လာတာပါ။သမ္မတနေရာအတွက်ရွေးကောက်ပွဲဝင်မဲ့ Ferdinand Marcos Jr. ကသမီးဒူတာဒေးကိုဒုသမ္မတလောင်းအဖြစ်ချက်ချင်းပဲထောက်ခံချက်ပေးခဲ့ပါတယ်။သူဟာဖိလစ်ပိုင်အာဏာရှင်အောင် Ferdinand Marcos ရဲ့သားဖြစ်ပါတယ်။